အမေရိကန်နဲ့တာလီဘန်တို့ရဲ့စစ်ကြိမ်မြောက်ညီညာရေးဆွေးနွေးပွဲကတာနိုင်ငံဒိုဟာမြို့မှာဒီကနေ့ကျင်းပပြီးတော့စတင်ပါတယ်။ဒီကြိမ်ဆွေးနွေးပွဲဟာအာဖဂန်နစ္စတန်နိုင်ငံရဲ့ဆက်ရှင်နစ်ကြားတီရင်းစစ်တွေအဆုံးသတ်နိုင်ရေးအတွက်ညီနိုင်ငံမျိုးတွေစီစဉ်ရည်ဆွဲထားတဲ့အရေးအကြီးဆုံးဆွေးနွေးပွဲဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။နောက်ထပ်ကိုယ်စားလှယ်တွေတနည်းလောက်ကြောင်းအပြင်းအထန်ဆွေးနွေးခဲ့ပြီးအထူးအရေးကြီးတဲ့အချက်အလက်ပေါ်ဝင်တဲ့သဘောတူညီမှုအမူအကျမ်းရှာလို့နေနေပါပြီလို့ဒီသတင်းမှာအစောပိုင်းကပဲတာလီဘန်ညီနိုင်ငံမျိုးအဖွဲ့ကစူဟဲလ်ဆာဟင်ကဗီအိုအေကိုပြောပါတယ်။အမေရိကန်တပ်တွေရုတ်သိမ်းပြီးဖို့အတွက်အကြမ်းလာနေတဲ့အာဖဂန်နိုင်ငံနဲ့အထူးသဖြင့်တာလီဘန်တို့ထိန်းချုပ်ထားတဲ့နယ်မြေတွေကလည်းအကြမ်းဖက်ဝါဒီတွေနိုင်ငံဖြတ်တော်ပြီးအကြမ်းဖက်မှုတွေကျူးလွန်နိုင်ခြင်းရှိအောင်တာလီဘန်တို့ကအာမခံပေးရမယ်ဆိုတဲ့အချက်တွေမူကြမ်းထဲမှာပါဝင်တယ်လို့ဆက်ဟင်းကပြောပါတယ်။အခြားအသေးစိတ်အချက်အလက်တွေကတော့သူကထပ်ပြောမသွားပါဘူး။ကုလသမဂ္ဂကဒီကနေ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့ဇူလိုင်လမှာအာဖဂန်အရတားတိတ်ဆုံးမှုတွေအကြီးအကျယ်မြင့်တက်လာတယ်လို့ဖော်ပြပါတယ်။အရက်သား1500ထက်မနည်းတိတ်ဆုံးတရားရခဲ့တယ်လို့ဒါဟာ2019ခုနှစ်မေလကစပြီးတော့အများဆုံးအရေးအတွက်ဖြစ်တယ်လို့လည်းဖော်ပြထားပါတယ်။တိတ်ဆုံးခဲ့ရတဲ့အရက်သား50ရခိုင်နှုန်းကျော်ဟာ IED လို့ခေါ်တဲ့လက်လုပ်ပုံးတွေကြောင့်ဖြစ်တယ်လို့လည်းဆိုထားပါတယ်။